ဒေလဆင်းကသူ့ချစ်သူကစားမဲ့ပွဲကိုလာအားပေးမှာမို့ဒီနေ့အမေရိကန်လက်ပစ်ဘောလုံးဖိုင်နယ်ပွဲဟာလူစိတ်ဝင်စားမှုအများဆုံးပွဲတစ်ပွဲဖြစ်နေပါတယ်အမေရိကန်လက်ပစ်ဘောလုံးပွဲနောက်ဆုံးဘောလုံးပွဲဟာအမေရိကန်တနိုင်ငံလုံးကနှစ်စဉ်ကြည့်ရှုတဲ့ပွဲပါအသင်းနှစ်သင်းအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာပြည်သက်တူဖြစ်တဲ့ဥကိုကိုတော်ကအခုလိုပြောပါတယ်
ဒီတဲ့တိုင်းပဲလေအမေရိကန်မှာတော့ Super Bowl ကတော့အကြီးကျယ်ဆုံးအားကစားပွဲပုံလုံးအဆင့်ကစားကြတော့အဲတော့ဒီနှစ်ကတော့Kansas City Chiefs နဲ့ Kansas နဲ့ San Francisco ကပြီးခဲ့တဲ့လေးနှစ်2020တုန်းကတော့တွေ့ထားတယ်။တုန်းကတော့ Kansas နိုင်ထားဘူးလေ။ဘိုးဘော်လည်း 49ers ကလည်းတော့တွက်လို့မရဘူးသူတို့ကလည်းတကယ်အတင်းကြီးနဲ့ချင်းကောင်းမဲ့ပွဲပါပဲလူတိုင်းကလည်းစိတ်ဝင်စားကြဒီနှစ်ပိုစိတ်ဝင်စားရတာလဲဘာဖြစ်လို့လဲဆိုတော့ Kansas City ကအာဂဒါသမားတယောက်ဖြစ်တဲ့ Travis Kelce ဆိုတာကလူတိုင်းဒီကလူငယ်လေးတွေရဲ့ဟိုအသေးစဲသေးကြော် Taylor Swift နဲ့သူကလည်းဟိုရည်စားဖြစ်နေတော့ဒီပွဲမှာအထက်ကွင်းကောင်းလာပါလားဆိုပြီးတော့အဲ့ဒါကြီးဖြစ်နေတော့ပို့ပြီးတော့ဟိုစူးစူးညံ့ညံ့လေးဖြစ်နေတာပေါ့လေKansas ကတော့ upper hand ပေါ့ဒါပေမဲ့ San Francisco ကတော့ short လို့မြင်ရဘူးသူတို့လည်းကစားတာအတော်လေးကောင်းပါလိမ့
် February 14ရက်နေ့မှာကြားထုတ်တဲ့ချစ်သူများနေနဲ့နီးနေတဲ့အချိန်မှာ Taylor Swift ကဂျပန်နိုင်ငံမှာဖျော်ဖြေနေတဲ့ပွဲကနေသူချစ်သူရှိရာလေငွင်းကိုတရက်ဆင်းပြီးကိုယ်ပိုင်ဂျက်လီရင်နဲ့ဘောလုံးပွဲကိုပြန်တန်းသွားတာကဂျပန်လူငယ်ရေချားမှာ Rogers ရာဖြစ်ရဖြစ်နေတာကိုလည်း AP သတင်းမှာတွေ့ရှိရပါတယ်ခင်ဗျာ